ခန်းကြီး18အငယ်1မှ15ဒါဝိမင်းသည်နန်းတော်၌ညီဝတ်စွာနေရသောအခါပရောဖက်နာသန်ကိုခေါ်၍ချီးရှုလောငါသည်အာရစ်တတန်းအိမ်နှင့်နေ၏ထာဝရဘုရား၏ဗြိဉ္ဇဉ်တစ်တာတော်မူကားကလကာဖြင့်သာကွယ်ကာလျက်နေရသည်ဟုဆိုသောနာသန်ကအကြံတော်ရှိသည်မြတ်အတိုင်းပြုတော်မူပါဘုရားသခင်သည်ကိုရိုနှင့်အတူရှိတော်မူသည်ဟုပြန်လျှောက်၏ထိုညတွင်ဘုရားသခင်နှုတ်ပတ်တော်သည်ပရောဖက်နာသန်သို့ရောက်၍ငါကျွန်ဒါဝိဒ်ထံသို့တွားလောဒါဝရဘုရားမိန်တော်မူသည်ကားတင်သည်ငါနေစီယာဖို့အိမ်ကိုမဆောက်ရဣတရေလမျိုးကိုအဂုရုပြည်မှနှုတ်ဆောင်သောနေ့ကစ၍ယနေ့တိုင်အောင်အိမ်နှင့်ငါမနေတဲတခုမှတခုသို့ပြောင်း၍တဲများတို့နှင့်နေပြီးဣတရေလအမျိုးအပေါင်းနှင့်ငါလှဲ့လျရာအရတ်တို့၌ငါဤလူမျိုးကိုကျွေးမွေးစေခြင်းဟာငါစေခိုင်းသောဣတရေလတရားသူကြီးစုံတယောက်အားတင်းဒီငါဖို့အာရှိတတန်းအင်ကိုအပေကြောင့်မဆောက်တနည်းဟုငါဆိုဘူးတလို့ယခုမှကောင်းကင်ဘုရားရှင်သာရဘုရားမိန်တော်မူသည်ကားတိုးထင်းရာတိုးချံတဲ့ကတင်းကိုငါနှုတ်ယူ၍ငါဤလူဣတရေလမျိုးသားတို့ကိုအုပ်ဆိုးသောမင်းအရာ၌ငါခန့်ထားပြီးတင်းတော်လျာ၌ငါလက်၍တင်းရန်သူအပေါင်းတို့ကိုတင့်ရှိမှပယ်ရှားသဖြင့်မြေကြီးသားလူကြီးဂုံတရီကဲ့သို့တင်း၌ဂုံတရီကိုငါပေးပြီးထိုမှတပါငါ၏လူဣတရေလအမျိုးနေရာအရက်ကိုငါပြင်ဆင်ပြီးသူတို့သည်နောက်တဖန်မပြောင်းမလဲမိမိတို့နေရာ၌နေစေခြင်းဟာငါမြဲမြံစေမည်မတရားသောသူတို့သည်ရှေးကာလ၌၎င်းငါ၏လူဣတရေလအမျိုးတရားသူကြီးတို့ကိုခန့်ထားသောကာလ၌၎င်းညှင်းဆဲတကဲ့သို့နောက်တဖန်မညှင်းဆဲရတင့်ကိုလည်းရန်သူအပေါင်းတို့လက်မှကယ်လွတ်၍ချမ်းသာပေးပြီးတင့်ဤအမျိုးနွယ်ကိုလည်းငါတီးစေမည်ဟုသာရဖျားမိန်တော်မူပြီးတင်သည်အသက်ကာလဆက်၍ဘူးဘင်းနေရာသို့တွားရသောအခါတင်မဆင်းသက်သောတားစုတွင်တားတယောက်ကိုငါချီးမြှောက်၍သူ၏နိုင်ငံကိုတည်ထောင်မည်ထိုတားသည်ငါဖို့အိမ်ကိုဆောက်လိမ့်မည်သူထိုင်သောရာဇပလင်ကိုအစဉ်မြဲငါတီစေမည်ငါသည်သူ၏အဖအဖြစ်မည်သူသည်လည်းငါ၏သားဖြစ်လိမ့်မည်တင့်ရှိမှရှိသောသူ၌ငါ၏ကျူနာကိုနှုတ်တကဲ့သို့တင်းသား၌ငါမနှုတ်ထိုသားကိုငါအိမ်ငါနိုင်ငံ၌အစဉ်မြဲနေရာချမည်သူ၏ရာဇပလင်သည်လည်းအစဉ်မြဲတည်ရလိမ့်မည်ဟုငါကျွန်ဒါဝိဒ်အားပြောလို့ဟုမိန့်တော်မူ၏ထိုဗျာဒိတော်စကားအလုံးစုံတို့ကိုနာသန်သည်ဒါဝိအားပြန်ပြောလေ၏အငယ်16မှ29ထိုအခါဒါဝိမင်းကြီးသည်အထဲသို့ဝင်၍ထာဝရဘုရားရှေ့တော်၌ထိုင်လျက်အိုထာဝရရှင်ဘုရားသခင်အကျွန်ုပ်ကိုဤများလောက်ချီးမြှောက်တော်မူမည်အကြောင်းအကျွန်ုပ်သည်အဘယ်သို့သောသူဖြစ်ပါသနည်းအကျွန်ုပ်အမျိုးသည်အဘယ်သို့သောအမျိုးဖြစ်ပါသနည်းတို့ရတွင်အိုဘုရားသခင်ထိုကျေးဇူးတော်ကိုတာမညာကျေးဇူးဟုထင်မှတ်တော်မူသောကြောင့်ကိုရောဤကျွန်အမျိုးနွယ်ကိုကြာမြင့်စွာသောကာလနှင့်ရှင်လျက်မိန့်တော်မူပါသည်တကား။အိုထာဝရရှင်ဘုရားသခင်အကျွန်ုပ်ကိုဘုန်းကြီးသောသူကဲ့သို့မှတ်တော်မူပါသည်တကား။ကိုရောကျွန်ဒါဝိဒ်သည်ကိုဘုန်းကြီးစေခြင်းဟာအဘယ်သို့တိုးတက်၍ရှောက်ရပါမည်နည်းကိုရောဒီကိုရောကျွန်ကိုတည်တော်မူ၏။အိုထာဝရဘုရားကိုယ်တော်ကျွန်အကျိုးကိုထောက်၍အလိုတော်ရှိသည့်အတိုင်းကြီးစွာသောအမှုအလုံးစုံတို့ကိုထင်ရှားစေခြင်းဟာအလုံးစုံတို့ကိုပြုတော်မူပြီးတို့ဖြစ်၍အိုထာဝရဘုရားအကျွန်ုပ်တို့ကြားသဖြင့်အတိုင်းကိုတော်နှင့်တူသောဘုရားကိုတော်မှတပါးအခြားသောဘုရားမိမြမရှိပါအေဂုတ်ပြည်မှရွေးနှုတ်တော်မူသောကိုရောဤလူမျိုးရှိမှလူအမျိုးမျိုးတို့ကိုနှင်ထုတ်သဖြင့်ကြီးမြတ်၍ကြောင်းမြတ်ဖွယ်သောနာမတော်ကိုကိုရောအဖို့ထင်ရှားစေခြင်းဟာဘုရားသခင်ကြွ၍ကိုရောအဖို့ရွေးနှုတ်တော်မူသောကိုရောဤလူဣဒရေလမျိုးနှင့်တူသောလူမျိုးတစ်စုံတစ်မျိုးသည်မြေကြီးပေါ်မှရှိပါသလိုအကြောင်းမူကားကိုရောဤလူဣဒရေလမျိုးသည်အစဉ်မြဲကိုရောဤလူဖြစ်စေခြင်းဟာပြု၍ကိုရောထာဝရဘုရားသည်သူတို့ဘုရားသခင်ဖြစ်တော်မူ၏ယခုမှအိုထာဝရဘုရားကိုယ်တော်ကျွန်၌၎င်းကိုတော်ကျွန်၏အမျိုးအနွယ်၌၎င်းမိန့်တော်မူသောစကားတော်ကိုအစဉ်မြဲတည်ပါစေသောမိန့်တော်မူသည့်အတိုင်းပြုတော်မူပါကောင်းကင်ဘုရားရှင်သာရဖျားသည်ဣတရေလမျိုး၏ဖျားသခင်ဖြစ်တော်မူသည်ဟု၍ နာမတော်သည်အစဉ်မြဲချီးမြှောက်ခြင်းရှိမည်အကြောင်းအမိန့်တော်သည်အစဉ်မြဲတည်ပါစေသောကိုရော့ကျွန်ဒါဝိဒ်၏အမျိုးအနွယ်သည်ရှေ့တော်၌တည်ပါစေသောအကြောင်းမူကားအိုကျွန်ုပ်၏ဖျားသခင်ကိုရော့ကသည်အမျိုးအနွယ်ကိုငါတည်စေမည်ဟုကိုရော့ကျွန်အားဖြားလိုက်ပေးတော်မူသောကြောင့်ကိုရော့ကျွန်သည်ရှေ့တော်၌ပထနာပြုကျင်သောစိတ်ရှိပါ၏ယခုလည်းအိုထာဝရဖျားကိုရော့သည်ဖျားသခင်မှန်တော်မူ၏ဤကျေးဇူးကိုကိုရော့ကျွန်၌ဂတိထားတော်မူပြီးတို့ဖြစ်၍ကိုရော့ကျွန်၏အမျိုးအနွယ်သည်ရှေ့တော်၌အစဉ်မြဲတည်ပါမည်အကြောင်းကောင်းချီးပေးခြင်းကနူးညွတ်သောစိတ်ရှိတော်မူပါ။အိုသာရဖျားကိုရော့သည်ကောင်းချီးပေးတော်မူလျင်ကောင်းချီးမင်္ဂလာကိုအစဉ်မြဲခံရပါလိမ့်မည်ဟုဆုတောင်းသည်။